တိုက်ပွဲလေးဖြစ်နေတဲ့မြန်မာရခိုင်ပြည်နယ်မြောက်ပိုင်းပါဝင်မြန်မာနိုင်ငံ26မှာလုံခြုံရေးအန္တရာယ်တွေကြောင့်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့အမြင့်ဆုံးသတိပေးနှိုးဆော်ချက်ကိုအေဗီလာ16ရက်နေ့စွဲနဲ့တောင်ကိုရီးယားနိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံကဒေသတချို့မှာတိုက်ပွဲတွေပြင်းထန်လာနေလို့အခုလိုမျိုးခီးသွားလာမှုကန့်သက်တဲ့သတိပေးနှိုးဆော်ချက်ကိုထုတ်ပြန်မှုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကြ ాయి ဌာနကဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်အပြည့်စုံဆက်ပြောပါလိမ့်မယ
်မြန်မာနိုင်ငံကိုသွားမဲ့တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့လုံခြုံရေးအန်ဒီရဲ့တတိထားကြဖို့တောင်ကိုရီးယားနိုင်ငံကြ ాయి ဌာနကခီးသွွာလာခွင့်ကန့်သက်တဲ့တတိပေးနှိုးဆော်ချက်တွေကိုအစင့်လိုက်ထုတ်ပြန်ထားကြောင်းတောင်ကိုရီးယားယုံဟပ်ရုပ်တံသတင်းဌာနကနေမနေ့ကအခုလိုကြေညာသွားပါတယ်
Moving on to other stories now, Korea adjusted its travel alert for Myanmar to its highest level, banning its citizens from traveling or visiting the northwestern states of Rakhine and
Bangladesh. နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအန္တရာယ်မြင့်မားနေတဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွားလာမှုကန့်သက်ချက်အမြင့်ဆုံးအဖြစ်သတ်မှတ်ထားတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကအင်္ဂါနေ့ကပြောကြားသတင်းကြေညာသူကပြောသွားတာပါဒါပြင်နောက်ထပ်ခီးသွွာလာခွင့်တတိပေးအဆင့်ဒုတိယအမြင့်ဆုံးအဖြစ်တရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယစတာတွေနဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံတွင်းကဒေသတွေစီခီးမသွွာကြဖို့နဲ့တက်နိုင်ရင်အဲ့ဒီဒေသတွေကနေဘေးကင်းတဲ့နေရာကိုပြောင်းရွှေ့ကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ထားတယ်လို့ဆိုပါတယ်ခီးသွွာလာခွင့်တတိပေးနှိုးဆော်ချက်အဆင့်၄ဆင့်သတ်မှတ်ထားရမှာတတိယအမြင့်ဆုံးကန့်သက်ထားတဲ့နေရာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့ဖြစ်ပြီးအဲ့ဒီမှာအထူးသတိထားနေထိုင်ကြဖို့တတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်ကချင်ပြည်နယ်နယ်စပ်မှာတော့အခြေအနေတွေအပြောင်းအလဲမရှိသလိုမြန်မာတပ်မတော်ရဲ့အပြစ်ရစဲရေးသတ်မှတ်ချက်ကာလကုန်ဆုံးမဲ့ဧပြီလ30ရက်နေ့နောက်ပိုင်းနှစ်ဖက်ပြန်လည်ဆွေးနွေးဖို့ရှိနေကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးတွဲပီစာက VOE ကိုပြောပါတယ
်ဆွေးနွေးဖို့တော့ဒီအပြစ်နဲ့ကုန်လောက်မှာရန်ဆွေးနွေးဖို့အစီအစဉ်ရှိနေတာနော
်လက်ရှိတိုက်ပွဲတွေရောဖြစ်နေလားရှင်အဲ့ဒီမှာလေ
မရှိပါဘူးမရှိပါဘူ
းရခိုင်မှာတော့နိုင်ငံတကာအထောက်အကူဒီသွားခွင့်ပိတ်ပင်ထားတယ်လို့အဲ့ဒီဘက်တွေမှာကောနိုင်ငံတကာအကူအညီတွေသွားလာခွင့်ကိုလက်ရှိဆက်ပြီးတော့ပိတ်ပင်ထားစေရှိလားပြန်ပြီးခွင့်ပြုတာမျိုးတွေရောရှိလားလားရှင
်ဒီမြေဆက်ဒေတာမှာဆိုတော့သူကအရင်ကနေသူကပြင်ထားတာခွင့်ပြုရစရာမရှိဘူ
းကချင်စစ်ဘေးဒုက္ခသည်စခန်းတွေစီနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးဖို့တော့မြန်မာအာဏာပိုင်တွေဘက်ကဆက်လက်ကန့်သက်ထားစေဖြစ်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံအရှေ့မြောက်ဒေသမှာလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့နှစ်30ပြည့်ခန်းနာကိုတက်ရောက်နေတဲ့မြန်မာနိုင်ငံရေးတုံးသက်သူဦးမမောင်စုကိုအတန်လွှင့်ချိန်မတိုင်ခင်ကပဲဆက်သွယ်မေးမြန်းခဲ့ပါတယ်
။ဝိုင်းပချာတော့အထူးကြမ်းရှိပါဘူး။ကျွန်တော်အပြစ်ခတ်ရစိတ်ကာလတရုတ်နယ်စပ်တစ်ချောင်းအပြစ်ခတ်ရစိတ်ကာလကလည်းဧပြီ30ရက်နေ့မှာလောဆယ်ကျွန်တော်ကတော့ပန်ဆန်းရောက်နေပန်ဆန်းမှာတော့ဒီနေ့ခန်းချင်းပန်းပေါ့လူရောတက်ကောချီတက်နေပြီနောက်အစိုးရကိုယ်စားလှယ်အဖွဲ့ကြီးလည်းရောက်နေတာလေပြဘာမှလူညွှန်ရေးပြဿနာထူးခြားမရှိပါဘူးခင
်ဗျဧပြီလ30ရက်နေ့အပြစ်ရစဲရေးကာလသတ်မှတ်ချက်ကုံဆုံးပြီမဲ့လေတိုက်ပွဲတွေရပ်ထားမဲ့ကာလထပ်ပြီးတိုးချဲ့ဖို့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်တို့ဆွေးနွေးဖို့ရှိနေကြောင်းလည်းဥမမောင်စိုးကပြောပါတယ်တောင်ကိုရီးယားနိုင်ငံသားရေးဌာနကတော့သူတို့အခုလိုမြန်မာနဲ့ပတ်သက်လို့ခီးသွွာလာမှုကန့်သက်တဲ့တတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့ဆုံးဖြတ်ချက်ချခဲ့တာဟာမြန်မာနိုင်ငံကဒေသတချို့မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ကြောင့်ဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အစီအစဉ်ရှိပြီးနောက်ထပ်ခီးသွွာလာမှုသတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့လိုအပ်ချက်ရှိမရှိဆက်လက်သုံးသပ်ဖို့ရှိနေကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနအရာရှိကပြောပါတယ်မြန်မာနိုင်ငံကအခြားဒေသတွေမှာတော့ခီးသွွာလာခွင့်သတိပေးနှိုးဆော်ချက်အနေဆုံးအပြာရောင်အဆင့်ဖြစ်သတ်မှတ်ထားကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်